ချင်းပြည်နယ်ဘလဝမြို့နယ်နဲ့ရခိုင်ပြည်နယ်ကိုဖြတ်သန်းသွားတဲ့ကလတန်မြစ်မှာရခိုင်တပ်တော်အေအေဖွဲ့ကမနေ့ကခေါ်ဆောင်သွားတဲ့အထက်ကအိန္ဒိယနိုင်ငံသားတွေအပါအဝင်၈ဦးကိုဒီနေ့မနက်မှာပြန်လွှတ်ပေးလိုက်ပါတယ်။အိန္ဒိယနိုင်ငံသားတို့ကတော့ခေါ်ဆောင်သွားခြင်းမှာပဲတည်ဆုံသွားခဲ့ပါတယ်။သူတို့နဲ့အတူဖမ်းဆီးခံရတဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဟွေတင်ကတော့ ုပြောပါတယ
်6နှစ်မှလွှတ်လိုက်တယ်အမျိုးသားလွှတ်တော်ကလည်းဥပဒေတရားကိုပဲလိုအပ်ချက်ကြောင့်စစ်ဆေးဖို့ဆိုပြီးတော့ခေါ်ထားပြီးတော့6ယောက်ကိုပြန်လွှတ်လိုက်တယ်6ယောက်မှာအိန္ဒိယနိုင်ငံသားကုမ္ပဏီနှစ်ခု EPI ကုမ္ပဏီနိုင်ငံသား2ယောက်အိန္ဒိယနိုင်ငံသား2ယောက် RPP ကုမ္ပဏီအိန္ဒိယနိုင်ငံသား3ယောက်အဲ့ဒီ RPP ကုမ္ပဏီအိန္ဒိယနိုင်ငံသား3ယောက်ထဲကမစ္စတာဝင်းနုဝင်းဦးကိုပါဆိုရတဲ့ RPP ကုမ္ပဏီကသူကတော့အသက်60ဝန်းကျင်လောက်နဲ့သူကတောင်ပေါ်တက်တဲ့ချိန်မှာအမောဆိုးပြီးတော့ဆုံးသွားတယ်လို့အဲ့လိုလေး information ရပါတယ
်ပလဝါနဲ့အိန္ဒိယနိုင်ငံဇိုရန်ပူကိုလမ်းဖောက်နေတဲ့ EPN ကုမ္ပဏီကအိန္ဒိယနိုင်ငံသား2ဦး RPP ကုမ္ပဏီကအိန္ဒိယနိုင်ငံသား3ဦးစကပြန်2ဦးမော်တော်ပေါ်မောင်းသူ2ဦးနဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဝေတင်းတို့ဟာမနေ့ကမနေ့ပိုင်းပလဝါမြို့နယ်ကနေရခိုင်ပြည်နယ်ကြောက်တော်မြို့ကိုပြန်လာခဲ့တာဖြစ်ပါတယ်သူတို့ကိုပြည်နယ်နှစ်ခုအဆက်ရခိုင်ပြည်နယ်ဘက်ခြမ်းမှာရှိတဲ့ကလတံမြက်အရှိတ်ကံကြောက်တန်းရွာအနီးမှာ AA အဖွဲ့ကထိန်းသိမ်းလိုက်တာပါ AA လက်ထက်ကျန်နေခဲ့တဲ့ဥခွေတင်နဲ့ပတ်သက်ပြီးရှင်းပြနယ်အစိုးရအဖွဲ့ကပြည်ထောင်စုအစိုးရအဖွဲ့ရဲ့ကာကွယ်ရေးဝန်ကြီးဌာနပြည်ထရေးဝန်ကြီးဌာနနဲ့ငြိမ်းချမ်းရေးကော်မရှင်တို့ထံကိုသတင်းပို့ထားတယ်လို့ဝန်ကြီးကဆက်ပြောပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုကိုစားပြုတဲ့လွှတ်တော်အမတ်ဥခွေတင်ကိုဆက်လက်ထိန်းသိမ်းထားမယ်လို့ရခိုင်တပ်တော် AA ရဲ့ပြောခွင့်ရသူခိုင်သူခါကပြောပါတယ
်ဒီဥခွေတင်ဟာဒီဗမာစစ်တပ်နဲ့ပူးပေါင်းပြီးတော့ဒီ AA ရဲ့တရင်အချက်လက်တွေကိုစုဆောင်းဖို့အတွက်တာဟိုခမီးလူငယ်တွေကိုရှိုးခွဲစုဖွေးပြီးတော့မှဟိုလုပ်နေတာတွေရှိတယ်နောက်ဒီပလဲဝါညောင်မင်ကုန်းရပ်ကွက်မှာလည်းပဲအဲ့ဒီမိစကြီးရှိပေါ့နော်အဲ့ဒီမှာနေတလုံးမှာလည်းပဲသူတို့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ယုံဖွင့်ထားတာရှိတယ်ဒီဥခွေတင်ဟာဒေသတွင်းဟိုပြည်သူတွေကြားမှာသူကဒီဘာသာရေးအရာလူမျိုးရေးအရာခွဲခြားဆက်ဆံတာတွေကိုသူဟိုဆက်တိုက်လှုပ်ဆောင်နေတာရှိတယ်ဒါကြောင့်ဒီဥခွေတင်ကိုတော့နော်ကျွန်တော်တို့ဒီဟိုလုံခြုံရေးရနေပြီးတော့ဟိုစစ်ဆေးမှုတွေကိုဆက်လက်လှုပ်ဆောင်သွားဖို့ရှိတယ်ဗျ
အမျိုးသားလွှတ်တော်ကိုယ်စားလှယ်ဥခွေတင်အပေါ် AA အဖွဲ့ရဲ့ပြောဆိုချက်တွေနဲ့ပတ်သက်လို့ RFA အနေနဲ့သီးခြားတွန်းပြန်ချက်ကိုရယူနိုင်ခြင်းမရှိပါဘူးမနေ့ကပြည်သူ့လုံခြုံရေးဆောင်ရွက်နေတဲ့ AA တပ်ဖွဲ့ဝင်တွေကစပီးဘုတ်နှစ်စီးကိုရတန်းစစ်ဆေးခဲ့တာဖြစ်ပြီးမူလာယောဂအခမ်းရှိတဲ့အိန္ဒိယနိုင်ငံသားမစ္စတာဘင်နဂိုဘိုရဲ့အသက်ကို AA ရဲ့စစ်တပ်ဖွဲ့ဝင်တွေကကယ်ဖို့စူးစမ်းခဲ့ပေမဲ့အသက်ဆုံးရှုံးရတာကိုရခိုင်တပ်တော်အနေနဲ့စိတ်မကောင်းဖြစ်ရကြောင်း AA ရဲ့ပြောခွင့်ရသူခိုင်သူခါကပြောပါတယ်ခေါ်ယူစစ်ဆေးရမှာအိန္ဒိယနိုင်ငံသားတွေလို့တည်တည်ချင်းမှာပဲအ мян ဆုံးပြန်လွှတ်ပေးလို့ပေမဲ့ရွှေနေဒီအ мян ရင်ရင်ပေါ်ကဖန့်ခေါ်လာသူတွေပြစ်ခတ်ခံရတဲ့ဖြစ်ရပ်လိုမျိုးထပ်မံမဖြစ်ပေါ်ရအောင်လုံခြုံတဲ့နေရာကိုခေါ်သွားပြီးမှပြန်လွှတ်ပေးကြတာဖြစ်တယ်လို့လဲရခိုင်တပ်တော် AA ရဲ့ဒီနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အိန္ဒိယနိုင်ငံသားမစ္စတာဘင်နာဂိုဘိုရဲ့ရုပ်အလောင်းကိုအိန္ဒိယနိုင်ငံကိုဒီနေ့ပြန်လည်သယူသွားဖို့ပြောဆိုရလို့သိရကြောင်းကြောက်တော်မြို့နယ်ဖြူစင်မြစ်တာပရာဟိတလူမှုကွန်ရက်ရဲ့အသင်းဥက္ကဋ္ဌဦးညီဘူးကပြောပါတယ
်။ကျွန်တော်တို့ကတော့ပြီးတော့ကူညီခဲ့ပါတယ်ဒီဂိတ်ဖာနဒီတာအောက်ကနေတော်ယူဖြစ်ပါတယ်။ဒါမှမဟုတ်ကျွန်တော်ယူလာတဲ့ကားပေါ်မှာတော့အလောင်းတော့မပါဘူးဗျ။အလောင်းကြတော့ဒီနိဗ္ဗာန်ရင်နဲ့ပဲတင်လာတယ်။ operation တွေမလုပ်တော့ဘူးသူတို့ကအဲ့ဒီကိုဖက်ကိုပဲသိသွားမယ်လို့သူတို့ကပြောပါတယ
်အိန္ဒိယနိုင်ငံသားတွေအခုလိုခရီးသွားလာဖို့အစိုးရအဖွဲ့ကတရားဝင်ခွင့်ပြုထားတာမရှိဘူးလို့ရှင်းပြတဲ့အစိုးရအဖွဲ့ပြောခွင့်ရသူစီပင်သာယာရဲ့လျှက်စက်နဲ့စက်မုံလက်မုံဝင်ကြီးဦးစိုးထက်ကပြောပါတယ်တရားဝင်ခွင့်ပြုချက်မပါဘဲသွားလာတာနဲ့ပတ်သက်လို့ပြန်လွတ်လာတဲ့အိန္ဒိယနိုင်ငံသားတွေကိုရခိုင်ပြည်နယ်ရဲတပ်ဖွဲ့ကတိုက်စုံမင်းမြန်းခဲ့တယ်လို့လည်းသိရပါတယ်ဒီကိစ္စနဲ့ပတ်သက်လို့စစ်တွေမြန်မာရှိတဲ့အိန္ဒိယကောင်ဆက်ဝင်ယွန်းကို RFB ကမင်းမြန်းဖို့စူးစမ်းခဲ့ပေမဲ့ကောင်ဆက်ဝင်ကိုဆက်သွယ်နိုင်ခြင်းမရှိခဲ့ပါဘူးရခိုင်ပြည်နယ်နဲ့ချင်းပြည်နယ်မှာတက်မတော်နဲ့ရခိုင်တပ်တော် AA တို့ရဲ့တိုက်ပွဲကာလအတွင်းအကြမ်းတမ်းနဲ့အစိုးရဝန်ထမ်းတွေကို AA အဖွဲ့ကခိုးယူဆစ်ဆီးတာတွေရှိပြီးနိုင်ငံသားတွေနဲ့လွှတ်တော်အမတ်ကိုဖမ်းဆီးခေါ်ဆောင်မှုကတော့ဒါဟာပထမဆုံးအကြိမ်ဖြစ်ပါတယ်ခင်ဗျာကျွန်တော်မင်းသိမ့်အောင်ပါ